တရားအာယုံပြုကြရအောင်ဒီနေ့သာသနာတော်နှစ်2542ခုခေါ်ဇာတက္ကရဲ့1360ပြည့်နှစ်ကဆုံးလဇန်5ရက်1998ခုဧပြီလ30ရက်ဇာတပရိနေ့ညအချိန်ရန်ကုန်တိုင်းလမ်းမတော်မြို့နယ်မော်တင်လမ်းစာရိတ္တအတင်းဆောင်လုံးဓမ္မယုံကြည်အတွင်း၌ဆောင်လုံးဓမ္မယုံတရားမန္တကြီးအတွင်း၌စာရိတ္တအတင်းဆောင်လုံးဓမ္မယုံကြည်ဤသာသနာပြုနေ့50ပြည့်ရွှေရတုကောင်းမှုပွဲကြီးကျင်းပပြုလုပ်အထောက်ကြရအခါ၌อนุโมทนาเตยอภิภิญธรรมทานธรรมเลสองอภิภิญอมัตยะเวอภิภิญโหจาอตอเมตตาปองสุชวยตุเตยบ่ปริตาปองสุรกองโนดารามาปองสุรกองโนสิมันเนตัตตะปัญญาเมตตาเตยเนญญญาญาปองสุภิรเสชิชิသာသနာ့ကျုပ်ကောင်းမှုကိုပြုလို့အားထုတ်ကြတာကိုခုံပြုတော်အားဖြင့်မေတ္တာပေါင်းစုရွှေရတုတရားပေါ့ရောစမေတ္တနာစိတ်တ္တနာတပ္ပပါဏာနုကံပတိဘဟဝိသဗ္ဗတဝတိပုံညံဓာရိသကောနရောရောစနရောတရားချေခင်စိတ်ကောင်းဝင်သည့်အခြင်းကဲ့သို့သောသူတော်စင်ဖြစ်တဲ့ပုဂ္ဂိုလ်ဒီကမေတ္တနာစိတ်တ္တနာမေတ္တာစိတ်မြဲအေဒတ်ဖြင့်တပ္ပပါနေလုံးစုံများစွာတတ္တဝါတို့ကိုအနုကံပတိအစဉ်ဆောင်ရှောင်စွာအယအောင်ချီးမြောက်တတ်ပါပြီ။ဒါရီတကောမေတ္တာစွာအမြတ်တရားကိုပွားများမြင့်တင်သူတော်စင်သဘောရှိပါပြီသောသောနရတရားချေခိုင်စိတ်ကောင်းဝင်သည့်ထောသူတော်စင်ဖြစ်တဲ့ပုဂ္ဂိုလ်မျိုးသည်ဘောဟုံဟိမြပြတ်လာတိတလင်ဖြစ်ပေသောဘုံဉ္စကောင်းမှုစွာအမြတ်တရားကိုဘတဝတိမိတ္တပေါင်းစုရွှေရတုကြောင့်အောင်စုတို့ကကောင်းစွာမတွေ့တိုးပွားစေတတ်ပါပေတည်းတည်းဘုဒ္ဓမြတ်စွာသာသနာဆိုတာမေတ္တာသာသနာတော်ကြီးပဲဘုဒ္ဓမြတ်စွာသာသနာကိုချင်းမြောက်ဆောင်ရှောက်နိုင်သူတွေဟာလည်းတကယ်တော့မေတ္တာနှလုံးသားပိုင်ရှင်များသာဖြစ်ပါတယ်မေတ္တာပိုင်ရှင်စိတ်ကောင်းပိုင်ရှင်တွေရဲ့လက်ထက်မှာသာသာသနာသည်တည်တံ့လို့ဖြစ်နိုင်ပါတယ်ပိုက်ဆံပေါ်တယ်လေသာသနာတည်နိုင်တာမဟုတ်ပါဘူးလောကီပညာရေးဆန်းဆန်းတောက်တတန်းလည်းပဲသာသနာတည်နိုင်တာမဟုတ်ပါဘူးစိတ်ကောင်းရှိသူတွေရဲ့လက်ထက်မှာသာသနာတည်နိုင်တာမျိုးပါဒါကြောင့်အခုနှစ်ပေါင်း50ရှေရတုဆိုတာတကယ်တော့ဂုံယူရမယ်သာသနာပြုကောင်းမှုပဲရှိပါနှစ်50ဆိုတာချက်ချင်း50ပြည့်စေတည်းလို့ခလုတ်နှိပ်လို့လည်း50ပြည့်နိုင်တာမဟုတ်ပါဘူးစေရှိရှိနှစ်ပေါင်း50အခုတခါလဲအဆန်းဆန်းအဆန်းဆန်းလက်ဆံကတိုက်ဆောင်စိတ်ကောင်းပေါင်းစုံနဲ့ဆက်ဆက်ပြီးကြိုးစားခဲ့ကြလို့စိတ်ကောင်းခြင်းဆက်ဆက်မိကြလို့ယခုလိုခေါင်းယူပွဲရာအထင်းမှရွှေရတုပွဲကြီးရဲ့လို့ပေါ်ပေါ်ပြီးတော့လာရတယ်ပါဒါကြောင့်စိတ်ကောင်းရှိတဲ့ပုဂ္ဂိုလ်များဟာယခုလိုပဲမြောင်များလှစွာသောကောင်းမှုစွာအားများကိုအများကြီးတိုးပွားစေတဲ့ယခုဒါနကောင်းမှုတွေလည်းအများကြီးပေါ့သီလကောင်းမှုတွေလည်းအများကြီးပဲမေတ္တာအရင်ခံတဲ့တမာရီစွာအားတွေလည်းပဲအများကြီးရကြတယ်ဝိပဿနာစွာအားတွေလည်းပဲအများကြီးပေါ့နှစ်50စကလေးရတစ်နှစ်တစ်နှစ်တစ်နှစ်တစ်နှစ်ပြောင်းပြောင်းပြောင်းပြောင်းလာခဲ့တာဟောဟာရစကားအရင်ခံပြီးတော့ကိုယ့်ရဲ့ခန္ဓာပြည့်ညာလှက်လိုက်ပြန်တော့လည်းပဲဝိပဿနာအတိဟကြည့်ကြသလောက်တန်းစီပြီးတော့စွာအားတွေအများကြီးရကြသွားဗုဒ္ဓသာသနာမှာလူတစ်ယောက်လာကြည့်ရတာဟာလောကမှာ ခုံယူစရာအကောင်းဆုံးပါတရားဒီလောကကြီးအကြီးမားဆုံးသောအင်အားပါအဲ့ဒီတရားဟာလည်းစိတ်ကောင်းရှိသူတွေတန်တမာတာဂိမ့်နိုင်ဖြစ်နိုင်တည်နိုင်တာဖြစ်တော့ကြောင့်စိတ်ကောင်းသည်လောကကြီးအကြီးမားဆုံးသောအင်အားပါလို့အဲ့ဒီလိုလည်းပြောဖြစ်တာပါပဲစိတ်ကောင်းသည်လောကကြီးအကြီးမားဆုံးသောအင်အားဘယ်သူတွေကိုအပေါ်ဘလောက်သစ္စာရှိတယ်လို့ပဲပြောပြောပေါ့နောက်ဆုံးတော့ကိုယ်စိတ်ကောင်းလောက်တော့ဘယ်သူကိုမှစိတ်ချလဲချအားကိုးလို့မရပါဘူးဘယ်သူတွေကဘယ်လိုကြမ်းကြင်ပြီးတော့ဘလောက်ချစ်ပါတယ်ဘလောက်သစ္စာရှိပါတယ်ဘလောက်အကျိုးလိုလားပါတယ်လို့ဘယ်လိုပဲပြောပြောပါကိုယ့်ရဲ့စိတ်ကောင်းလောက်တော့ဘယ်သူကိုမှစိတ်ချလဲချအားကိုးလို့မဖြစ်နိုင်ပါဘူးကိုယ့်ရဲ့စိတ်ကောင်းတည်တာအားကိုးရဆုံးသောအားဖြစ်ပါတယ်အပြန်အားဖြင့်ကိုယ့်ရဲ့မကောင်းသောစိတ်လောက်ကြောက်စရာကောင်းတာလည်းလောကမှာမရှိပါဘူး။လောကမှာကြောက်စရာအကောင်းဆုံးဒီကိုယ့်ရဲ့မကောင်းသောစိတ်ပါ။မကောင်းသောစိတ်ဒီအပေတိတွန်းပို့နိုင်ပါလေ။ယခုလိုသာသနာမြည်ပြီးတော့မေတ္တာအရင်ခံတဲ့စိတ်ကောင်းစိတ်ညတ်တွေရလာတော့သာသနာအတွက်လည်းအားရှိစရာကောင်း။ကိုယ့်အတွက်လည်းဆွမ်းအားတွေရအမျိုးဘာသာသာသနာအတွက်ဆိုလည်းခုံယူစရာတွေအများကြီးရကြတယ်။လူရယ်လို့ရှိလာရင်လူဘဝရလတ်သုံးခုဆိုတာရရမယ်လူဘဝတံဖိုးကိုပစ္စည်းဖြင့်မတိုင်းတာပါပစ္စည်းနဲ့လည်းမဆုံးဖြတ်ပါလူဘဝတံဖိုးကိုတရားဖြင့်သာတိုင်းတာဆုံးဖြတ်ပါတယ်တရားဖြင့်တိုင်းတာဆုံးဖြတ်စီရာကျိုးသုံးချောင်းလူဘဝရလတ်သုံးခုဆိုတာလူဘဝဘလောက်အဖို့တန်တယ်လူဘဝမှာရလတ်ဘလောက်ရနေပြီဆိုတာတိုင်းတာတဲ့ကျိုးသုံးချောင်းဖြစ်ပါတယ်တိကပိစုတ်ဗမ္မလေးပဲပဲအာယုန်နေပဲတွေ့တွေ့တွေ့သမျှအာယုန်နဲ့အစဉ်ပြေအောင်ဒီငြိမ်ရင်ကျေအေးချမ်းပျော်ရွှင်စွာနေတတ်နေနိုင်ရမယ်တရားဆိုတာအာယုန်နဲ့စိတ်အစဉ်ပြေအောင်ညှိနှိုင်းပေးတာပဲပုတ္တရှင်ရဲ့စိတ်ဆိုတာအများအားဖြင့်ပဲအာယုန်နဲ့မှမတည့်ပါဘူးဒါပေမဲ့သမန်အားဖြင့်တော့တဲ့တယ်လို့ထင်နေကြပါတယ်။ကောင်းတဲ့အာယုန်နဲ့တွေ့ပြန်တော့လောဘဖြစ်လာတာပဲ။လောဘဖြစ်တာဟုတ်ပဲပုထုဇဉ်အများစုကအာယုန်နဲ့ဝါစိတ်တော့တဲ့ပြီလို့အဲ့လိုထင်ကြပါတယ်။လောဘဖြစ်လာတာဟုတ်ပဲပုထုဇဉ်ညာကိုယ်စိတ်နဲ့အာယုန်နဲ့တဲ့ပြီအစဉ်ပြေပြီလို့ဒီလိုထင်ကြ။လောဘဆိုတာချမ်းသာရောင်ဆောင်ပြီးတော့စိတ်ကိုလောင်းသွားတဲ့တရားပါ။ကောင်းတဲ့အာယုန်နဲ့တွေ့ပြန်လို့လေအာယုန်နဲ့စိတ်အရှင်းမပြေမတည့်ပါဘူးနင်းချမ်းမှုပေါ်မလာပါဘူးလောင်းမိသွားတာပါပဲမကောင်းတဲ့အာယုန်နဲ့တွေ့တယ်ဆိုတော့ပိုဆိုးပေါ့အမှတ်တမဲ့နေပြန်တော့မောဟမိရတောက်လောင်းတငွင်းငွေလောင်းအဲအာယုန်နဲ့မှအရှင်းမပြေတရားနဲ့တည်းနိုင်မပေးရင်ပုထုဇဉ်ရဲ့စိတ်ဒီအများအားဖြင့်အာယုန်နဲ့စိတ်အရှင်းမပြေတာကများပါတယ်ဒါကြောင့်ဘယ်အာယုန်နေပဲတွေ့တွေ့တွေ့သမျှအာယုန်နဲ့အစဉ်ပြေအောင်တည်ငြိမ်ရင့်ကျဲအေးချမ်းပျော်ရွှင်စွာနေတတ်နေနိုင်ရမယ်။ပိစုတ်ဗမ္မာတွေ့တဲ့တွေ့တဲ့အာယုန်နဲ့စိတ်အစဉ်ပြေအောင်ဘယ်လောက်နေနိုင်ပြီလဲ။တမေဆွဲလန်ဇာတိနဲ့တွေ့ပေမဲ့စိတ်ကိုထိန်းချုပ်နိုင်စွမ်းဘယ်လောက်ရှိပြီလဲ။ဒေါသဖြစ်စရာအာယုန်မျိုးစုံနဲ့တွေ့တော့တွေ့တဲ့အခါမှလည်းကိုယ်စိတ်ကလေးဒေါသမဖြစ်အောင်ဘယ်လောက်ထိန်းနိုင်ပြီလဲ။အစရှိသည့်ဖြင့်အာယုန်နဲ့စိတ်အစဉ်ပြေအောင်နေနိုင်မှုရှိမရှိအဲ့ဒီကြိုးနေလဲတိုင်းကြည့်တိစ္ဆုတ်ဗမ္မာအာယုန်နဲ့စိတ်အစဉ်ပြေအောင်အများဆုံးနေတဲ့နေနိုင်ပြီဆိုရင်ငါလူဘဝကြိုးလူဘဝရရကြိုးနတ်ပြီဟဲ့အဲ့ဒီကြိုးတစ်ချောင်းနေလဲတိုင်းကြည့်ရမှာတရားလိုလို့ကြတာမှလည်းများအာယုန်နဲ့စိတ်အစဉ်ပြေအောင်နေနိုင်ပြီးတော့ပြေးကြတာကြည့်ပါပဲမိမိတို့ကဘဝစဉ်းစားပေါ်လာတော့လည်းငိုပြီးလာခဲ့ကြတာပဲအပြန်ကြတော့လည်းတရားမပါငိုပြန်ကြရအောင်ပါပဲ။မပြန်သေးခင်လည်းတရားမပါရင်တော့အာယုန်နဲ့စိတ်အရှင်မပြေတဲ့ငိုကြရအောင်ပါပဲ။လာတော့လည်းငိုအပြန်ကြတော့လည်းငိုမပြန်သေးခင်လည်းငိုဆိုတော့လူဘဝဟာဘာမှအတိတ်ပဲမရှိတော့ပါဘူး။ဒါကြောင့်လူဘဝတန်ဖိုးကိုတရားနဲ့ဆုံးဖြတ်တာဖြစ်တော့ကြောင့်တိစ္ဆုတ်ဗမ္မာဘယ်အာယုန်နဲ့ပဲတွေ့တွေ့တွေ့သမျှအာယုန်နဲ့အရှင်ပြေအောင်တည်ငြိမ်ရင့်ကျဲအေးချမ်းပျော်ရွှင်စွာနေတတ်နေနိုင်ရမယ်။နေနိုင်မှုရှိမရှိကိုယ်ဟာကိုယ်လည်းတတိပညာနဲ့နိုင်ချင်ချင်းချင်းချင်းတွဲတိုင်းတာကြည့်ရမယ်ဒုတိယက မိမိရဲ့ကိုယ်အညာအပစ္စည်းအားတွေဖြင့်မိမိသူတစ်ပါးလောကသတ္တနာဆွမ်း၌အဖက်မှာဂုံပကဒနာလတ်လာပါတွေဘာမှမျှော်လင့်ခြင်းမထားစိတ်မှန်တဲ့တတ္တပညာမေတ္တာအားတွေဖြင့်လှပ်ပတင့်တယ်ထေဝခန္ဓာချက်ပြည့်ရှိအောင်အလတ်တန်စွာဆင်ပေးနိုင်ရမယ်ဒီခုဇာတိတအတင်းဆိုတာအဲ့ဒီအလှဆင်ပေးနိုင်တဲ့ဆောင်းအားကြောင့်ခုံယူနေကြတာကိုယ်အင်အားကိုယ်မရှိတဲ့ကိုယ်အားရဲ့ဉာဏ်အားရဲ့ပစ္စည်းအားရဲ့အဲ့ဒီအားသုံးခုကိုတတ်တာရဲ့ပညာရဲ့မေတ္တာရဲ့အင်အားသုံးခုနဲ့ပေါင်းပြီးမှအလှဆင်ပေးကြအဲ့လိုအလှဆင်ပေးနိုင်ရင်ဒါလူဘဝရလတစ်ခုပဲကောင်းကျိုးပြုဘဝမှတ်တိုင်စိုက်ထူနိုင်ရမယ်ကောင်းကျိုးပြုဘုရားမှတ်တိုင်စိုက်ထူနိုင်မှလူဘဝရလတ်ရပြီလို့ဆိုနိုင်တယ်ဒါကြောင့်ယခုရွှေရတုဘွဲကြည့်တော်ရောက်နေပြီသူတို့ကောင်းကျိုးပြုဘုရားမှတ်တိုင်လဲစိုက်ထူနေကြပြီကိုဟာကိုလဲဝန်သားစရာကျင့်တတ်စရာနောက်လာနောက်သားသားရှင်မြေစစ်တွေလဲတို့အဖိုးတွေတို့အဖွားတွေလဲတက်ကတီထောင်ခဲ့တာဗောတို့အဖေတွေတို့အမေတွေလဲတက်ကတီထောင်ခဲ့တာဆောင်ရွက်ခဲ့တာဘယ်သူတွေဘယ်သူတွေလဲတက်တုံးကဆောင်ရွက်ခဲ့တာလို့ဂုံယူစရာမှတ်တိုင်ကြီးတစ်ခုစိုက်ထူနိုင်ရမယ်ဒါကြောင့်အခုမှတ်တိုင်ကြီးစိုက်ထူနေကြတာဒါကြောင့်ကိုယ်ရဲ့ကိုယ်အညာအပစ္စည်းအားဖြင့်ဖြင့်မိမိသူတို့ဘာလောကသာသနာစွမ်းနိုင်ရဖြင့်မတ္တဓာပညာမေတ္တာအားတွေဖြင့်လဘတဲ့နေတဲ့ဝခညာချက်တည်းရှိရောလှတ်တန်းစွာဆင်းပြီးမှပြေးနိုင်ရမယ်ကောင်းကျိုးပြုဘဝမှတ်တိုင်စိုက်ထူနိုင်ရမယ်နာမည်ကောင်းကြံရရမယ်လူဘဝဒုတိယရလနာမည်ကောင်းကိုကြံခဲ့ရအခုနာမည်ကောင်းကြံနေကြတာပဲစတင်တည်ထောင်သွားတဲ့ပုဂ္ဂိုလ်ကြီးတွေနေ့တစ်ခါခုဆက်လက်ဆောင်ရွက်နေတဲ့ပုဂ္ဂိုလ်တွေသူတော်ကောင်းတွေအားလုံးနာမည်ကောင်းတွေရပြီးတော့ဗုဒ္ဓသာသနာအကြောင်းပြုပြီးတော့စွမ်းအားတွေတိုက်တာကန့်တတ်လို့မရအောင်ရရှိပြီးတော့နေကြပါတယ်တတရားကဘဝခုစိတ်အေးရမယ်ဘဝဆိုတာဘယ်ဘဝမှယက်ထားလို့မရဘယ်ဘဝမှဆုတ်ကင်ထားလို့မရနောက်ကကန့်သတ်ချက်ပါတယ်ကန့်သတ်ချက်ပါတော့ကန့်သတ်ချက်ရောက်တဲ့အချိန်ရောက်တော့ဘဝကိုပြောင်းရမယ်အဝိဇ္ဇာတဏ္ဍတန်တရားကျိုးနှစ်ချောင်းမပြတ်သေးတဲ့မြဘဝဆိုတာကိုပြောင်းရရလဲအောင်မယ်အဲ့လိုကူပြောင်းကြတဲ့အခါမှာကြံရွက်ခဲ့တဲ့အပေါ်ရင်မှလည်းပြတ်တဆွလန်းကန့်ညီခြင်းမရှိကိုယ်ပိုင်တရားတွေပါသွားပြီဆိုတော့နောက်ရောက်လတ်တံဘဝအတွက်လည်းဘာမှဆိုရင်ကြောက်ရွံ့ထိတ်လန့်တုန်လှုပ်ခြင်းမရှိသတ္တိရှိရှိစွာအပြည့်ပြည့်နဲ့ဘဝကူပြောင်းနိုင်ရမယ်အဲ့ဒီကျိုးသုံးချောင်းနဲ့တိုင်ကြည့်ပါငါရဲ့ရလာတဲ့ယခုရလာတဲ့လူဘဝဘလောက်တန်မွေးရှိပြီလဲဆိုတာအဲ့ဒီကျိုးသုံးချောင်းနဲ့တိုင်ကြည့်မှအဖြစ်ထွက်မယ်နေ့စဉ်နေ့စဉ်စားဝတ်နေရပစ္စည်းတွေဘလောက်တွေရတာနဲ့ငါတို့လူဖြစ်ရကျိုးနဲ့ပြီးဟဲ့လို့လဲပြောလို့မဖြစ်သေးပါဘူးပစ္စည်းတွေဒီဘဝမှာဘလောက်ပိုင်ဆိုင်ခွင့်ရတာမလို့ငါတို့လူဖြစ်ရကျိုးနဲ့ပြီးဟဲ့လို့ဒီလိုလဲပဲတိုင်တာလို့မဖြစ်သေးပါဘူးဒါတွေကဘုံဆိုင်အငှားများတာဖြစ်ပါတယ်တရားစွမ်းအားစွမ်းရည်သုံးချက်နဲ့တိုင်တာကြည့်လို့အပြည့်ထွက်လာပြီဆိုကမှငါ့လောက်လူကြီးရရနဲ့တဲ့လူလောကရှိသေးလို့လားဟဲ့ကိုဟာဝတ္တကားတဲ့ကျင်းတဲ့ဆရာဝန်သားဆရာအားရဆရာဖြစ်လာဒါကြောင့်အဲ့ဒီကျိုးသုံးချောင်းနဲ့တိုင်းကြည့်လာလို့ဇာရိတဆွမ်းလောင်းအသင်းပရိသတ်ပေါင်းသူတော်ကောင်းတွေဝန်သားအားရတရားစွမ်းအားတွေယူပြီးတော့နေကြတာကိုစိတ်ကောင်းကြောင့်သာသနာအတွက်လည်းအကျိုးများပေါ့ကိုစိတ်ကောင်းကြောင့်အမျိုးပါသားသာသနာအတွက်လည်းဂုဏ်ယူဆရာစွမ်းအားတွေရနော်လာတော့တာတာရှင်မြစ်စီအတွက်လည်းပဲမှတ်တမ်းကြီးစိုက်ထူဗျမျက်လုံးနဲ့ပဲကြည့်ကြည့်ပေါ့တရားစွန်အားတွေရတာယခုလိုအေးချမ်းတန့်စင်တဲ့တရားနဲ့ပျော်နိုင်တာတကဘာလို့စုံစမ်းကြည့်ပါမြန်မာနိုင်ငံကလွဲရင်ဘယ်တိုင်းပြည်မှာမှမရှိပါမြန်မာပြည်မှာလိုတန့်စင်မွန်မြတ်တဲ့ယခုလိုအေးချမ်းတဲ့တရားတွေနဲ့ပျော်ရတယ်ဆိုတဲ့တိုင်းပြည်ဟာတကဘာလုံးမှာမြန်မာပြည်မှာသာရှိတယ်အချို့ဒေရဝါဒတိုင်းပြည်တွေမှာသာသနာရှိတော်လဲမြမပြည်လောက်ဗတိုင်းပြည်မှမပြည့်စုံတော့ဘူးမခိုင်မာတော့ဘူးမတန့်စင်တော့ဘူးခင်နောက်ကိုလိုက်ကုန်ရပြီတကဘာလုံးမှာဇွဲရှိရှိဆရာတကညညာပေါင်းစုပြီးတော့သာသနာစောင့်ရှောက်နိုင်တဲ့တိုင်းပြည်ဟာတကဘာလုံးမြန်မာပဲရှိတယ်ဒါကြောင့်အဲ့ဒီတရားစွမ်းအားနဲ့အလှဆင်ပြီးတော့နေလိုက်ကြတာမေတ္တာပေါင်းစုရွှေရတုဆိုတဲ့အတိုင်းမေတ္တာပေါင်းရှင်ပေါင်းမေတ္တာပေါင်းဆောင်ပေါင်းစုလို့အဖို့တန်လာတဲ့ ကမ္မတရားတွေရရှိပြီးတော့နေကြတာပါအဲ့ဒီတရားလေးသုံးပါလိုက်ဆိုကြပိဿုပံမှာစိတ်ချမ်းသာအောင်တရားဆောင်အမောင်ကင်ရမည်ကိုအာညာအာပစ္စည်းအာအများလှအောင်ဆင်ရမည်ဘဝကူရေအပူဝေးစိတ်အေးနိုင်ရမည်တရားသုံးပါလွတ်စွာအားခန့်ညာထေဝတိမေတ္တာပေါင်းစုရွှေရတုအောင်စုတို့ရဲ့ချမ်းသာသည်ပိဿုပံမှာစိတ်ချမ်းသာအောင်တရားဆောင်အမောင်ကင်းရမည်ကိုအာညာအာပစ္စည်းအာအများလှအောင်ဆင်ရမည်ဘဝကူရေးအပူဝေးစိတ်အေးနိုင်ရမည်တရားသုံးပါလွတ်စွာအာခัญญาเทวาติมิตรปองสุชวยยตุอองสุโตยะฉันตาติอองสุဆိုတာကကိုယ့်ရဲ့စိတ်စေရနာကောင်းလေးတွေကကိုပေးသွားတာကိုယ့်အတွက်လည်းပေးသွားတယ်သာသနာအတွက်လည်းပေးပြီးမှသွားတယ်ဗုဒ္ဓသာသနာဆိုတာလောကဘဝလှဆင်ဖို့ပေါ်လာတာပဲလောကကိုရုပ်ဝတ္ထုပစ္စည်းတစ်မျိုးတည်းအလတ်ဆင်ယုံလင်းနဲ့အလတ်တည်းမလုံလောက်ပါတရားပါတွေ့ပြီးတော့အလတ်ဆင်မှလောကအလတ်တည်းစုံလင်းမှာပါခံ냐မဲထဲဝါမဲစိတ်ချလက်ချအေးချအောင်အလတ်ဆင်ပေးနိုင်မယ်ဒါကြောင့်ဤသာသနာငြိမ်းချမ်းစွာကဘာကြီးကိုလှစေသည်ဤသာသနာသည်ငြိမ်းချမ်းစွာကဘာကြီးကိုအလတ်ဆင်ပေးပါတယ်ဗုဒ္ဓရတနာတိဗုဒ္ဓဘာသာဆိုတဲ့ဗုဒ္ဓဘာသာလို့နာမည်လေးတက်ပေးယုံပေါ်လာခဲ့တာလည်းမဟုတ်ပါဗုဒ္ဓဘာသာဆိုဗုဒ္ဓဘာသာလို့ကျင်းမြောင်းတဲ့ဘာသာရေးပေါင်းတစ်တိုင်းခတ်ပေးဖို့တတ်တတ်ပေါ်လာခဲ့တာလည်းမဟုတ်ပါဗုဒ္ဓရတနာတိဗုဒ္ဓဘာသာဆိုတဲ့နာမည်လေးတက်ပေးယုံပေါ်လာခဲ့တာလည်းမဟုတ်ဘူးဗုဒ္ဓဘာသာလို့ကျင်းမြောင်းတဲ့ဘာသာရေးပေါင်းတတိုင်းခတ်ပေးဖို့ပေါ်လာခဲ့တာလည်းမဟုတ်ဘူးလူမျိုးမရွေးဘာသာမရွေးပုဂ္ဂိုလ်မရွေးတတဝမရွေးဘယ်သူမဆိုဘဝခန္ဓာအခက်အခဲဆိုတာအကုန်ရှိကြတာပဲဘဝခန္ဓာအခက်အခဲကိုဖြေရှင်းနိုင်ကြပါစေလူဘဝရခဲ့ခုနပြောတဲ့လူဘဝရလက်၃ခုစိတ်ချလက်ချရအောင်ယူနိုင်ကြပါစေစွာအားကိုရကြပါစေနောက်ဆုံးဆင်းရဲဒုက္ခခတ်တဲ့လူငင်းနဲ့အဂုတ္တချမ်းသာတည်းရကြပါစေလို့စစ်မှန်တဲ့မေတ္တာလမ်းကြောင်းခင်ပြီးမှပေါ်လာခဲ့တာပါဒါကြောင့်ဤတဒနာငိမ့်ချမ်းစွာကဘာကြီးကိုလှစေတိမြတ်မာ၌သာတဒနာခိုင်မာပြည့်စုံသည်လောကဝါလှဆင်ပေးနိုင်တဲ့သာသနာကလည်းတကဘာလုံးမှမြန်မာပြည်မှာသာအခိုင်အမာအပြည့်အစုံရှိတယ်။ဘာလို့လဲဆိုတော့ချင်းမြောက်အားပေးတဲ့နေရာမှာအခြေခံပရိယတ်ဆိုတာစိတ်ပါဝင်စားစွာဆရာရောတကားရောအစိုးရရောအကုန်လုံးစိတ်ပါလက်ပါထပ်ထပ်တန်တန်ဘယ်တိုင်းပြင်းနေမှမတူပါဘူး။ချင်းမြောက်အားပေးတဲ့နေရာမှာဇွဲရှိရှိတတ္တိရှိရှိစိတ်စေရနာထထတန်တန်ပြီပြီဝါဝါနဲ့အပေချင်းမြောက်မှုကကောင်းလွန်အားကြီးလို့တရားငတ်တဲ့ကဘာသူကဘာသားတွေအတွက်တောင်ဖြန်းပြီးမှပေးရလောက်အောင်သာသနာတိကျပြီဝါခိုင်မာပြည့်စုံတဲ့ကဘာအလယ်မှာတရားနဲ့ပတ်သက်လို့လှပတဲ့အတိုင်းပြပါမြမ၌သာသာသနာခိုင်မာပြည့်စုံသည်ဗုဒ္ဓဝါဒမြတ်ဓမ္မကြောင့်ကပ္ပအလေခုံဤကျွဲခန့်တဲ့မြန်မာပြည်ကပ္ပမြေပုံကားချိုက်ချကြည့်ရင်မြန်မာပြည်ဟာတေးတေးလေးရဲ့တေးတေးလေးဆိုပေမဲ့ကပ္ပကတိပါတော့ဘာလို့တိလုံးဘာလို့တိလဲဆိုတော့ဗုဒ္ဓဝါဒကြောင့်မေတ္တာတရားကြောင့်တရားစွန်အားကြောင့် ကဘာကတိကြတာပါလွန်ခဲ့တဲ့ဒလခန်ကဂျပန်တတိယဇနီးမောင်နှံနှစ်ယောက်ကြောက်ရောက်လာရောက်လာတာသူတို့ကပူလောင်တဲ့အမွေအရာကြီးတွေနဲ့ရောက်လာကြတာပါအားငယ်တဲ့အမွေအရာကြီးတွေနဲ့ရောက်လာကြဘာဖြစ်တယ်လဲဆိုတော့ညာတိပြဒနာတဲ့ตาလေးကွယ်လွန်သွားလို့ဈေးကူလာဆရာဘောင်ဇုံဈေးမျိုးဇုံဤမျိုးဇုံနေကုခွဲစိတ်ကုသဘယ်လို့မှမတတ်နိုင်အဖေရောအမေရောအနာထိုင်ပြီးတော့ตาလေးအသက်ရှိပါသေးตาလေးအသက်ရှိပါသေးထိုင်ပြီးဆူတောင်းကြတယ်မရဘူးตาလေးတည်သွားตาလေးတည်သွားတော့နှမျိုးလွန်လို့နှမျိုးလွန်လို့စိတ်တွေပူလောင်လိုက်တာဘုလောင်းလေစိတ်အေးအောင်မလို့လို့ရမယ်လို့မသိတော့ဘူးတဲ့စိတ်ကလေးဘယ်နာသွားထားရမှမှလည်းမသိတော့ဘူးတဲ့အမှန်တော့တရားငတ်တာလေသူတို့မှရုပ်ဝတ္ထုပစ္စည်းတွေအကုန်ပြည့်စုံသားပဲတကဘာလုံးကမော်ကြီးရလောက်ရုပ်ဝတ္ထုအလွန်ပြည့်စုံတဲ့အတိုင်းကြီးပဲတော်တော်တရားငတ်တယ်ဗျစိတ်နှလုံးနဲ့ဘုလောင်းလာတဲ့အခါကျတော့သူတို့ရုပ်ဝတ္ထုတွေလည်းဘာမှမတတ်နိုင်တော့ဘူးဒါကြောင့်ပူလောင်တဲ့စိတ်တွေအီးအောင်ဘယ်လိုလုပ်ရမလဲမသိတော့ဘူးတဲ့။ရောက်ရခန့်နေတဲ့စိတ်ကလေးဘယ်နာထားရမှမလဲမသိတော့ဘူး။ဗုဒ္ဓဘာသာဗမာဘုန်းကြီးတွေပူလောင်တဲ့စိတ်အကိုအီးအောင်ထားနေစိတ်နေစိတ်ထားငြိမ်းချအောင်ထားနေပျော်ပေးတတ်တယ်ဆိုတာနဲ့ကြိုးကြိုးစားစားလာခဲ့တာတဲ့။သူတို့ပူတဲ့စိတ်ကလေးတွေအီးအောင်ထားနေလေပျော်ပေးစားမှာစိတ်ကလေးဘယ်နဲ့ထားရမှမသိအောင်ရောက်ရခဲ့ကြောင်ကရန်ဖြစ်နေတဲ့စိတ်ကလေးဘယ်လိုထားရမယ်ဘယ်နဲ့ထားရမယ်ဆိုတာလေးပြောပြစမ်းမအမှန်တော့တရားငတ်တာရုပ်ဝတ္ထုတွေကြွယ်ဝတော့လေတရားငတ်တယ်တရားခုနပြောပြီလေလူဘဝတန်ဖိုးကိုပစ္စည်းနဲ့မဆုံးဖြတ်ပါတရားနဲ့သာဆုံးဖြတ်ပါသည်သင်ကြားသွားပြီပစ္စည်းနဲ့သာဆုံးဖြတ်ရင်သူတို့ဟာကြွယ်ဝတဲ့ပုံကိုယ်တွေပဲဒါပေမဲ့တရားငတ်တယ်ခုနလူဘဝရလက်သုံးခုနဲ့တွက်ဆန်းကြည့်ပေါ်ပထမဂုံကြီးပြည့်ဝပြည့်ရွံ့သွားပြီပိစုတ်ဗမ္မာလည်းပဲအာယုန်နဲ့ပဲတွေ့တွေ့တွေ့သည်မအာယုန်နဲ့အရှင်ပြေအောင်တည်ငြိမ်ရင့်ကျက်အေးချမ်းပျော်ရွှင်စွာနေတတ်နေနိုင်ရမယ်သူတို့အဲ့ဒီဂုံကြီးမရှိတော့တရားငတ်သွားပြီတွေ့တဲ့အာယုန်ကိုအကြောင်းပြုပြီးတော့မိကြီးချက်ချက်တောက်တောက်လောင်ကုန်ပြီပူလောင်ကုန်ကြပြီအယူတစ်ပိုက်နဲ့ပြည့်ကုန်ကြပြီဒါကြောင့်သူတို့ကိုအေးအောင်နေနေပြောပြပါဆိုတာနဲ့နာယဝတ်လောက်ပဲကြာပါမယ်စိတ်ထိန်ပရိသတိအရေးကြီးတဲ့အကြောင်းပူလောင်တဲ့စိတ်ကိုအစာထိုးအာယုံအစာထိုးကုသဘုံကုသနည်းတခါပူလောင်တဲ့စိတ်ကိုပဲရှေ့စိတ်ဖြစ်ပြီးနောက်စိတ်သည်တည်တိုင်းအပူစင်အာယုံနှင့်တည်တိုင်းသည်တည်တိုင်းအပူစင်ကိုမှဖြစ်ပြီးဖြစ်တိုင်းသည်တည်တိုင်းအပူစင်ဆိုတဲ့အတိပဒဝိပဒနာပုံစံလေးတွေပြောပြီးတော့ပေးနိုင်ဝတ်လောက်ပဲကြာပါမယ်သက္ကပြန်နဲ့ပြောတာဆိုနိုင်ဝတ်ဆိုတရားကတင်မများပါဘူးမများပင်မဲ့သူတို့ဘာအတွင်းအစ္ဆတဓက္ခံရှိတယ်ဆက်သွယ်ရေးလုံးနေလို့ဆက်သွယ်ရေးဆိုတာတုတ္တရေတတ္တရေအဲ့ဒါဆက်သွယ်ရေးကရိယာတရားပိုင်းမှာဆက်သွယ်ရေးကရိယာဒီနှခုပဲအစ္ဆဒပါရမီဓက္ခံဘလောပဲကောင်းကောင်းဆက်သွယ်ရပြတ်လို့ကတော့တရားနဲ့တွေ့ကိုမတွေ့ပါဘူးတုတ္တဆိုတာပညာရှိသူတော်ကောင်းနဲ့ဓမ္မနိမန်လမ်းမှအပြင်နာကြလစ်လာခွင့်ရရမယ်ပညာရှိသူတော်ကောင်းတွေရလမ်းညွှန်ချက်တွေကိုလစ်လာဖတ်ရှုခွင့်ရရမယ်ဗဟိတဆက်သွယ်ရလို့ခေါ်တယ်အဲ့ဒီဗဟိတဆက်သွယ်ရတုတ္တရမှသာလဲအစ္ဆဒဆက်သွယ်ရဖြစ်တဲ့တတ္တတရားဆိုတာပေါ်လာတယ်အဲ့ဒီဆက်သွယ်ရနှစ်ခုရမှတရားနဲ့စိတ်ထိတွေ့ခွင့်ရကြတယ်။ဒါမှစွမ်းအားချမ်းသာဆိုတာရနိုင်တာပါ။အော်သူတို့မှတရားနာကြခွင့်ရတယ်။သုတ္တဆက်သွယ်ရရသွားလို့တရားတရားဆက်သွယ်ရလေးတွေရှင်းကနေပေါ်လာတယ်။အစ္စတဒက္ခံသူတို့မနေဘူး။တရားလည်းပြီးသွားရောက်ပြုံပြုံပြုံပြုံနဲ့ဒီလိုစကားမျိုးသူတို့တသက်တခါမှမကြဘူးတာတဲ့ဒီစိတ်ထင်းပရိသတိဆိုတာလည်းကိုမှကြဘူးတာစိတ်ကလေးဘယ်လိုထားရမယ်စိတ်ကိုအာယုံကစောင့်ဖမ်းရမယ်အခုမှကြဘူးတာစိတ်ကမြင်လဲမြင်ရတာလည်းမဟုတ်ကြံလို့ရတာလည်းမဟုတ်မဖမ်းနိုင်ဘူးတဲ့အခုစိတ်ဖမ်းနေလေတိသွားပြီစိတ်ထင်းသေးနေလေနားလည်သွားပြီပူတဲ့စိတ်အေးအောင်အေးခံနေလေတိသွားပြီ သူတို့ဝမ်းသာလို့မဆုံးပါဘူးတဲ့သူတို့ကိုအဲ့လိုအချိန်လေးပေးပြီးမှပြောဖို့ရတာလည်းပဲကျေးဇူးတင်လို့မဆုံးပါဘူးသူတို့ကတော့ဟုတ်တယ်ဒီလောက်အချိန်ပေးတာကိုပဲသူတို့အတွက်မှာတော့ရလာပြီးထင်မှာပေါ့သူတို့ရှင်မှာတော့အေးရထားခြင်းကအေးရဝင်ခြင်းတနေ့လုံးအလုံယုံတစ်ခုမှအလုံယုံတစ်ခုတော့ဆက်ယုံတစ်ခုမှဆက်ယုံတစ်ခုတော့တမိနဲ့နောက်ကြခံလို့မရဘူးလေပြည်လွှတ်ယုံကံရုပ်ဝတ္ထုတို့ဖို့ကိုဗျအမြဲတမ်းပြေးလွှတ်ရုံးကံကြိုးစားနေရတာလမ်းမှာရင်းနေတဲ့မိတ်ဆွေလေးနှစ်ယောက်တွေ့လို့မှအေးဆေးချက်နှုတ်ဆက်ဖို့အချိန်မရမိသားစုတွေမေတ္တာတက်ကလေးတွေနဲ့ဝိုင်းဖွဲ့ပြီး5မိနစ်3မိနစ်လောက်တောင်းမှအချိန်ပေးဖို့အချိန်မရမေတ္တာလည်းတိတ်ငတ်ကြတယ်အေးချမ်းတဲ့တရားဆောင်အားလည်းတိတ်ငတ်နေကြဒါကြောင့်လူဘဝပြည့်စုံမှုဆိုရုပ်ဝတ္ထုပြည့်ုံနဲ့ပြည့်စုံတာမှမဟုတ်ပဲအတွင်းကမေတ္တာဓာတ်တွေတရားဆောင်အားဓာတ်တွေပါပြည့်စုံမှလူဘဝပြည့်စုံမယ်ပြီးတော့သူတို့ပြောတာရှိတယ်ကိုတော်တို့ကြည့်ရတာတဉ္စချမ်းလာကြည်လားတဲ့မြမပြည်သူပြည်သားခန့်များများသူအခက်ခတ်ကြည့်တယ်ဉ္စချမ်းလာကြည်လားတဲ့အေးချမ်းလာကြည်လားပြုံပြုံပြုံပြုံနဲ့အာယုန်နေစေအစဉ်ပြောင်းနေတဲ့တဲတွေ့သမျှအာယုန်နဲ့ချမ်းသာအောင်နေတဲ့တဲသူတို့မှာတော့ပူလောင်နေတဲ့ကိုတော်တို့မှာအေးချမ်းနေမြန်မာပြည်သူပြည်သားခန့်များများကြည့်ရတာအေးချမ်းအောင်နေတတ်တယ်ဒါကြောင့်သူတို့ကိုအဲ့လိုအချိန်လေးပေးပြီးတော့ပြောဖို့ရတာတိတ်ကျေးဇူးတင်ပါတဲ့သူတို့မှာတရားနာရတာခဏခဏနာရတာလည်းမဟုတ်ပါဘူးရှိရှိကြီးနာရတာလည်းမဟုတ်ပါဘူးတော်တော်လေးတို့တို့လေးလိုရင်းလေးချုံကုန်ပြောပြပေမဲ့သူတို့ရဲ့အတွင်းအစ္ဆဒဓက္ခံကရှိနေတော့နားလေတဲ့သဘောပေါက်တယ်တရားမှန်သိသွားတယ်ဘဝနေနေလေးအမြင်လေးရှင်းကနေရသွားတယ်ဒါကြောင့်မြန်မာကိုကဘာကမော်ကြည့်တာဟာတရားကြောင့်ဆိုတာတေချာသွားပြီပေါ့ဒါကြောင့်ဗုဒ္ဓဝါဒမြတ်ဓမ္မကြောင့်ကဘာအလဲခုံကြီးကျွဲခန့်တဲ့မြန်မာပြည်တရားငတ်တဲ့ကဘာတို့ကဘာသားတွေမြန်မာမောကြည့်နေကြရတာမေတ္တာနှလုံးအလားဆုံးကြောင့်ရှင်ပြုံးကြည်တာတို့မြန်မာကဘာကပင်မောကြည့်သည်မေတ္တာဆွမ်းအားဖြင့်ယခုလိုစာရိတ္တအတင်းတို့လိုမေတ္တာဆွမ်းအားပိုင်ရှင်တွေရဲ့ကြီးမားလာတဲ့မေတ္တာတွေကြောင့်မေတ္တာနှလုံးတွေကြောင့်မြန်မာပြည်ကြီးလည်းလှလို့မျိုးဘာသာသာသနာတွေလည်းကုန်နေတဲ့လို့ကဘာတုကဘာသားတွေကလည်းမသိကျင်လို့ပဲရမလဲမေတ္တာဓာတ်တွေကသူတို့စီတိလွန်ချုံပြီးတော့ထိခိုက်သွားတာဒါလေးလည်းလိုက်ဆိုကြဤသာသနာငြိမ်းချမ်းစွာကဘာကြီးကိုလှစေတည်မြန်မာ၌သာသာသနာခိုင်မာပြည့်စုံသည်ဗုဒ္ဓဝါဒမြတ်ဓမ္မကြောင့်ကပအလေခုံရီကျွဲခန့်တဲ့မြန်မာပြည်မေတ္တာနှလုံးအလှဆုံးကြောင့်ရှင်ပြုံးကြည်တာတို့မြန်မာကဘာကပင်မောကြည့်သည်ဤသာသနာငြိမ်းချမ်းစွာကဘာကြီးကိုလှစေတည်မြန်မာ၌သာသာသနာခိုင်မာပြည့်စုံသည်ဗုဒ္ဓဝါဒမြတ်ဓမ္မကြောင့်ကပအလေခုံရီကျွဲခန့်တဲ့မြန်မာပြည်မေတ္တာနှလုံးအလှဆုံးကြောင့်ရှင်ပြုံးကြည်တာတို့မြန်မာကဘာကပင်မောကြည့်သည်ဗုဒ္ဓမြတ်စွာသာသနာကြောင့်ကဘာလဲလှလူလဲလှအေးမြချမ်းသာသည်ဤသာသနာငြိမ်းချမ်းစွာကဘာကြီးကိုလှစေတည်မြန်မာ၌သာသာသနာဗုဒ္ဓဝါဒမြတ်ဓမ္မကြောင့်ကပအလေခုံရီကျွဲအလှဆုံးကြောင့်ရှင်ပြုံးကြည်တာ တို့မြတ်မှာကဘာကပင်မောကြည့်သည်ဗုဒ္ဓမြတ်စွာသာသနာကြောင့်ကဘာလဲလှလူလဲလှအေးမြချမ်းသာသည်ဒါကြောင့်ဘဟုဟိမြတ်ပြတ်လတ္တိတလည်းဖြစ်ပေသောပုံဉဏ်ကောင်းမှုစွမ်းအမြတ်တရားကိုဘတဝတိမေတ္တာပေါင်းစုရွှေရတူးကြောင့်ပေါင်းစုတို့ကကောင်းစွာမသွေတို့ပွားစေတတ်ပါပေတည်းတည်းဗုဒ္ဓသာသနာဆိုတာစိတ်ကောင်းထုတ်လုပ်တဲ့စက်ရောင်ကြီးပါဗုဒ္ဓသာသနာဆိုတာဉာဏ်ကောင်းထုတ်လုပ်တဲ့စက်ကြီးပါဗုဒ္ဓသာသနာဆိုတာစိတ်တန့်စင်တဲ့စက်ကြီးပါဗုဒ္ဓသာသနာဆိုတာစိတ်အပူတွေကိုအေးခံတဲ့စက်ကြီးပါအိမ်ဥက္ခမှာစက်ကြီးတည်ထားတာတော့ကြာပါပြီဗျတချို့လဲမတိကြဘူးတချို့လဲတတိမပြုတ်မိကြဘူးသာသနာရှိနေသေးတယ်ကိုအိမ်ဥက္ခကဘုရားဟာအသက်ဂုံနေတွန်းမိတာဖြစ်နေတယ်ကိုအိမ်ဥက္ခမှာစက်တလုံးရောက်နေပြီဗျဉာဏ်ကောင်းထုတ်လုပ်တဲ့စက်ကြီးစိတ်ကောင်းထုတ်လုပ်တဲ့စက်ကြီးစိတ်တန့်စင်တဲ့စက်ကြီးစိတ်အပူတွေကိုအေးခံတဲ့စက်ကြီးအဲ့ဒီစက်ကြီးနဲ့တွေ့နေလို့လည်းပဲခုနလူဘဝရလက်သုံးခုဆိုတာအကွက်စီအောင်ကြအောင်ယူနိုင်ကြတာပါပုထုဇဉ်ဆိုတာကိလေသာနဲ့နေကြရတာပဲကိလေသာကအခုမှစတာမှမဟုတ်ပဲအစမတင်သံတရားကထုံနေအောင်ပါခဲ့တာအဲ့ဒီကိလေသာကလည်းသာသနာနဲ့တာမတွေ့လို့ကတော့ဘယ်နားလည်လိမ့်မတော်လောကီခင်မီစက္ကရိယာရင်းနဲ့စံကြည့်လည်းတွေ့ရမှာမဟုတ်နေမျိုးစုံနဲ့သူတေသနာလုပ်လို့လည်းဒီကိလေသာတွေ့ရမှာမဟုတ်ဗုဒ္ဓသာသနာကြောင့်သာသိခွင့်ရတာအဲ့ဒီကိလေသာစိတ်အစဉ်မှာဖြစ်လာပြီဆိုရင်ဘယ်သူမဆိုလောင်နာကြီးပါပဲဘုံကြီးတဏ္ဍကိလေသာဖြစ်ဘုံကြီးလည်းလောင်နာပဲလူတွေတဏ္ဍကိလေသာဖြင့်လူတွေလည်းလောင်နာပဲဗုဒ္ဓဘာသာမဟုတ်တဲ့လူတွေကိလေသာဖြင့်ဗုဒ္ဓဘာသာမဟုတ်တဲ့လူလည်းလောင်နာပဲ။ဩသူတို့ကတရားမှနားမလဲပဲသူကညညာတာတာပေါ့လို့များအဲ့လိုများမျက်နှာလိုက်လိမ့်မည်မဟုတ်ပါ။ဗုဒ္ဓဘာသာတွေတဏ္ဍကိလေသာဖြင့်ဗုဒ္ဓဘာသာတွေလည်းလောင်နာပဲ။ကိလေသာဖြစ်ရင်တော့လောင်မှကြီးပဲလောင်နာခြင်းတော့အတူတူပဲတော်တော်ငိမ့်ပုံกว่าပါပဲ။ငြိမ်းပုံกว่าတယ်ဆိုတာကလောက၌တခုတည်းသောဒုက္ခထွက်ပေါက်ဆိုသည်မှာဗုဒ္ဓသာသနာတာဖြစ်တယ်သိက္ခာ3ပါးပေါ့သီလသမာဓိပညာဆိုတာတလောကလုံးရဲ့တခုတည်းသောဒုက္ခထွက်ပေါက်ပါသာသနာဆိုတာလောကမှာတခုတည်းသောအပူထွက်ပေါက်ပါဒုက္ခအပူထွက်ပေါက်ကဒီတစ်ပေါက်တည်းရှိတာအဲ့ဒီတပောက်တဲကိုတွေ့အောင်မရှာနိုင်ကြလို့လောကလူတွေပူလောင်ချောက်ချပြီးတော့နေကြတာပေါ့ရှိတဲ့ကြောင့်ငိုရရှိတဲ့ကြောင့်ပူရရှိတဲ့ကြောင့်ကြောက်ရရှိတဲ့ကြောင့်ရံဖြစ်ရရှိတဲ့ကြောင့်စကားများရအရှိတ္တဟာဒုက္ခကြီးပဲဟုတ်တယ်လေတရားမျက်လုံးနဲ့ကြည့်ကိုယ်လည်းတတ်ရှိတာဒုက္ခသစ္စာကြီးပါလားဒုက္ခသစ္စာမိဘသစ္စာလမ်းကြောင်းပေါ်မတင်လို့ကတော့ဒုက္ခရောက်မှာကြီးပါပဲရှိထားတာကဒုက္ခသစ္စာထုတ်တယ်ပဲဒုက္ခသစ္စာထုတ်ကြည့်ဒီကောမိဂသစ္စာလမ်းကြောင်းပေါ်တင်ပေးနိုင်မှတတ်တာမယ်ချမ်းသာဆိုချမ်းသာဆိုရာရအောင်ယူနိုင်ကြမယ်ဒါကြောင့်သီလသမာဓိပညာဆိုရာဒုက္ခ၃ပါးအကျင့်မြတ်ဆိုရာလောကရဲ့တခုတည်းသောဒုက္ခအပူထွက်ပေါက်ကြီးပါဒီတခုတည်းသောအပေါက်ကိုတွေ့အောင်မရှာနိုင်ကြလို့လောကလူတွေဒုက္ခအပူမျိုးစုံနဲ့တွေ့ပြီးတော့နေကြရတာပြည့်အများကြီးခုနပြောတဲ့ကိလေသာတွေလောင်းလာပြီလေလောင်းလာတော့ဒုက္ခတောပေါက်ရှိမှမသိတဲ့ပုဂ္ဂိုလ်တွေရှားကြပြီရှားရင်ရှားရင်နဲ့မျက်စိလဲသွားတယ်။တဲရောက်သွားလဲအဝိဇ္ဇာတဏှာလက်ထက်ရောက်သွားတယ်။စိတ်ကိုမှိုင်းတိုက်ပြီဗျာ။အဝိဇ္ဇာတဏှာလက်ထက်ကိုအပ်ပြီးတော့စိတ်ကိုမှိုင်းတိုက်ပြီ။ဟောအရက်တဲတောက်ပါရဲ့ဗျာ။ဟောဘိနေတော်ရှူးကုန်ပြီဗျာ။တချို့မတတ်နိုင်တော့ပဲစိတ်တဲတောက်ကုန်ပြီဗျာ။အဲ့ဒါအဝိဇ္ဇာတဏှာလက်ထက်စိတ်ကိုအပ်တာ။ထပ်ပေါက်ရှိမှန်သိမှမသိပဲစိတ်တန့်စင်တဲ့စัจကြီးရှိတာသူသိမှမသိပဲဆက်သွယ်ရေးရလဲမရှိဘူးဆိုတော့မသိတော့ဘူးလေမသိတော့အဝိဇ္ဇာတဏှာလက်ထဲကိုစိတ်ကိုအလိုက်ကြပြီဟောအယတောက်ဓာတို့ဘိန်းရှူဓာတို့ဆိုတာလောကအယစကားနဲ့နားလည်အောင်ပြောရင်ပူလောင်တဲ့စိတ်တွေ ထုံဆေးပေးတာမေ့ဆေးပေးတာစိတ်ကိုထုံဆေးမေ့ဆေးပေးတာပဲဒါဒုက္ခဒုက္ခကထွက်တာမှမဟုတ်ပဲနဲ့ခဏလေးယွတူတူမွတူတူထုံပေပေလေးနေမှာပဲရှိတယ်လောကရန်အပူတွေနည်းနည်းပါတတ်တာမလားလို့မေ့ဆေးထုံဆေးပေးကြတာနောက်ဘာမှမထုတ်ဖို့ပြန်တို့လာမှာပဲဒုက္ခတစ်ခုကိုဒုက္ခ10ခုဖြစ်အောင်လှုပ်ထားနေအတူတူပဲဒုက္ခသေးသေးလေးကိုဒုက္ခအကြီးကြီးဖြစ်အောင်လှုပ်ထားနေအတူတူပဲဘာလို့လဲဆိုတော့အဝိဇ္ဇာနဲ့တဏှာလက်ထအမိလို့အဝိဇ္ဇာဆိုတာမောဟဆင်းရဲဒုက္ခအပူတိဆောင်ရဲ့အဖွဲရဲ့ဥက္ကဋ္ဌအကြီးပါတဏှာဆိုတာလောဘဆင်းရဲဒုက္ခအပူတိဆောင်ရဲ့အဖွဲကြီးရဲ့အကျိုးဆောင်အတွင်ရမှုပါဥက္ကဋ္ဌနဲ့အတွင်ရမှုလက်ထအလိုက်တော့သွားရောပေါ့ကျွန်တော်ကျမတို့ဒီလောက်ပူရတာနဲ့အာမရသေးလို့အယုတ်တစ်ပိုင်းပူရစေအောင်ကျွန်တော်ကျမတို့စိတ်ရှုပ်ထားဒီလောက်အာမရသေးလို့အယုတ်တစ်ပိုင်းရှုပ်ပြရစေအောင်ဒုက္ခတစ်ခုကဒုက္ခတရားတိုးပြရစေအောင်ဒုက္ခတိတိလေးကိုကြီးကြီးကြီးဖြစ်အောင်လုပ်ပြရစေအောင်လို့မပြောပင်နဲ့ပြောသလိုပဲဒါကြောင့်စိတ်ကိုပူလောင်းတဲ့စိတ်တွေကိုထုံဆေးပေးကြတာပူလောင်းတဲ့စိတ်တွေကိုမေ့ဆေးကြွေးကြတာမူရစေဝါတွေကဘာမှဆေးကြည့်တာအဲ့ဒါပေါ့ဒုက္ခထွက်ပေါက်များတိသွားရင်ဘလောက်ကောင်းမလဲပိုက်ဆံတပြားမှမကုန်မဲနဲ့ကဘာကြီးများဘလောက်အေးချမ်းသွားပိုက်ဆံအကုန်အကြရဘလောက်မြတ်သက်သာသွားမလဲ။ကုံသွားမယ်ပိုက်ဆံတွေ။အကျိုးပြုယခုလိုသာသနာပြုစွာနေရာဒီမှာနေရာတကျသုံးလိုက်ရရင်အကျိုးရှိသွားမှာပေါ့။ဒါကြောင့်ဒုက္ခအပုထွက်ဖို့မတည်တဲ့ပုဂ္ဂိုလ်တွေအဝိဇ္ဇာတဏှာလက်ထဲကိုအပိတော်စိတ်ကိုထုံဆေးကျွေးနေကြတဲ့စိတ်ကိုမေ့ဆေးတွေကျွေးနေကြတဲ့ပြီးတော့တိုးလာတာပဲရှိတယ်ပါမှပြည်လဲလို့မသွား။ယခုလိုဗုဒ္ဓသာသနာဆိုတဲ့စိတ်တန်းစင်းနဲ့စัจကြည့်ရှိမှန်းသိတဲ့ပုဂ္ဂိုလ်တွေလောကမှာဒုက္ခထွက်ပေါက်တပေါက်ထဲသာရှိတယ်လို့နားလေထားတဲ့ပုဂ္ဂိုလ်တွေပူတော့ပူတာပေါ့လေကိလေသာဖြစ်ရင်လောင်တော့လောင်တာပေါ့တော်တော်အတိုးမခံဘူးဗျဩငါစိတ်ကုလကြီးလားဟဲ့အိမ်ဥက္ကမှာစိတ်အဘူးအေးခံတဲ့စัจကြည့်တစ်လုံးရှိတယ်လေစัจကြည့်ရှိရတဲ့နဲ့အပူခံနေရင်ငါလောက်ညံ့သူရှိတော့ရှိတယ်မှရှိမှတယ်လားဘုရားရှိသောဘုရားကုန်တော်ဘုရားဘုရားဝတ္တတာပညာနဲ့အသက်ကုန်သွင်းဘုရားရဲ့တရားနိလန်းနေနဲ့အတိပဌာန်းလုံငန်းစဉ်လေးတွေနဲ့အာယုံအစားထိုးတဲ့နေနေပဲဖြစ်ဖြစ်ပေါ့ဘုဒ္ဓစိတ်ကိုတတိညာနဲ့ရှုမှတ်တဲ့နေနေပဲဖြစ်ဖြစ်ပေါ့ရှင်းလိုက်တော့ဘုဒ္ဓစိတ်ကလေးတွေအေးသွားတယ်ပိုက်ဆံတပြားမလဲကုံစရာမလို့အရက်တောက်စရာလည်းမလို့ဘိန်ရှူစရာလည်းမလို့ကြောင်ကရာအစိတ်တဲတောက်စရာလည်းမလို့တပြားမှမကုံပဲနဲ့ဘုဒ္ဓစိတ်အေးသွားတယ်ဗျဟဲ့ငါစိတ်တွေညစ်လာကြည်လားဟဲ့ဩအိမ်ဥက္ကမစိတ်တန့်စင်တဲ့စัจကြီးတလုံးတည်ထားတာကြားပါပြီကိုဟဲ့စัจကြီးရှိရတဲ့နဲ့ငါစီအညစ်ခံနေဘာအသေးပဲရှိမှတယ်လေကဗျာကရဘုရားရှိသွားလို့ပဲဖြစ်ဖြစ်ပေါ့တဏှာရာမှာတရားအာယုံယူလို့ပဲဖြစ်ဖြစ်ပေါ့အာယုံအစားထိုးတဲ့နေ့မြစ်တဲ့စိတ်ကိုရှုမှတ်တဲ့နေ့နဲ့တတိပဌာန်ပုံစံလေးတွေနဲ့ဆောင်ရွက်လိုက်တဲ့အခါညစ်တဲ့စိတ်တွေရှင်းစင်ကြယ်သွားပတ်စံတပြားမှလည်းမပေးရအချင်းလဲပါမှအများကြီးလည်းမပေးရဒုက္ခထွက်ပေါက်ကလေးတည်ထားတဲ့ပုံကိုကြတော့လက်ပြဿနာလေးတွေကိုရှင်းသွားတယ်လူမှုရေးဒုက္ခပြဿနာမျိုးစုံတွေဟာအကုန်ကုန်ချမ်းပစ္စည်းတွေဖြစ်သွားတယ်တရားစက်ထက်ထက်လာတော့အကုန်ကုန်ချောထွက်လာတယ်ဗျာငိုစရာတွေအကုန်လုံးပြုံးစရာတွေကျော်စရာတွေဖြစ်လာတယ်ဗျာပူလောင်စရာတွေအကုန်လုံးအေးချမ်းစရာတွေဖြစ်လာတယ်ဗျာစက်တလုံးပိုင်ထားတဲ့ပုံကိုဒါကြောင့်ဗုဒ္ဓသာသနာဟာလောကမှာအကြီးမားဆုံးအင်အားခုနပြောတဲ့ဆက်သွယ်ရေးတော့လိုပါတယ်။ယခုလိုတရားနာကြတာတွေတရားစားဖတ်ကြတာတွေဆက်သွယ်ရေးဗဟိတဆက်သွယ်ရေးရမှာအစ္ဆတဆက်သွယ်ရေးတတ္တတရားဆိုတာပေါ်လာ။တရားဆိုတာကိုယ်တိုင်လုပ်ရမှာကိုယ်တိုင်အထောက်ရမှာဆိုတော့တရားနဲ့ဝရိယတန်းနဲ့စိုက်ပင်းမှအစ္ဆတမှာတရားကပေါ်လာမှအဲ့ဒါမှသာငင်းချမ်းလာကြမှာ။ဒါကြောင့်စိတ်ပူရင်စိတ်အပူကိုအေးခံတဲ့စိုက်ရှိတဲ့စေညလာညစ်တဲ့စိတ်ကိုစင်ကြအောင်ဆေးပင်နိုင်တဲ့စိတ်တန်ဆင်တဲ့စိတ်ရှိတဲ့စိတ်တွေရှုပ်လာတဲ့အခါရှုပ်တဲ့စိတ်ကိုရှင်းပင်နိုင်တဲ့စိတ်ရှင်းတဲ့စัจကြီးရှိတယ်။ပုထုဇဉ်စိတ်ဆိုတာကိလေသာများစွာနဲ့နေရတာဆိုတော့မကောင်းတာကများများအဲ့ဒီမကောင်းတဲ့စိတ်တွေကိုစိတ်ကောင်းထုတ်လုပ်တဲ့စက်ထက်ထက်လိုက်စမ်းပါ။ဘုရားရှိခိုးကြတာတွေမေတ္တာပွားကြတာတွေတရားထိုင်ကြတာတွေအဲ့ဒါတွေဟာစိတ်ကောင်းထုတ်လုပ်ကြတာဘုဒ္ဓရှင်စိတ်ဆိုတာစိတ်ကောင်းအောင်မနဲ့လူอยู่ရပါတယ်စိတ်ကောင်းလေးတခုရလာဖို့မနဲ့ဆွဲလို့ရတယ်ဟောဒီတစ်ခါစိတ်ကောင်းတော့ရတော့ဟဲ့လို့ဆွဲလိုက်ပြန်ပြီးလောဘကလိုက်လူစိတ်ကောင်းလေးစိတ်ကလေးကမကောင်းဖြစ်သွားပြန်ရောဒီတစ်ခါတော့စိတ်ကောင်းတော့ရရမယ်ဟဲ့ဆွဲယူလိုက်ပြန်ပြီးဒေါသကလိုက်လူ စိတ်ကောင်းလေလွတ်သွားပြန်ရောဒါကြောင့်ဘုရားရှင်မှာ5မိနစ်10မိနစ်နာရွေးစသည်တရားထိုင်ကြတာဒီတရားမှတ်ကြတာဒီစိတ်ကောင်းခြင်းရှင်းနေတော့စပြီးမှထုတ်လုပ်ပေးတာပါဒီတခါတော့ကိလေသာအလူမခံဘူးဟဲ့ဒီအချင်းအတွဲမှာတော့ငါစိတ်ကောင်းနေတောက်လျှောက်ဖြစ်ရမယ်ဟဲ့ဆိုပြီးတော့ဘာဝနာတတ္တိထုံနေအောင်ပြုလုပ်အထောက်ကြတာစိတ်ကောင်းနေရှင်းနေတော့စပြီးတော့ပြင့်တင်ပေးကြတာဒါကြောင့်မလို့ဗုဒ္ဓသာသနာဖို့တန်တယ်လို့နားလည်ပြီးရခုလိုသာသနာတော်မြတ်ကြီးကိုရှင်းမြောက်နေကြတာရှင်းမြောက်ကြတော့လည်းပဲတတ္တာရဲ့ပညာရဲ့မေတ္တာရဲ့ပေါ့အထူးအားဖြင့်မေတ္တာနဲ့ပေါင်းစုပြီးတော့ဆောင်ရွက်ကြတာနောက်ကလူအဖွဲ့အစည်းဆိုတာ2မျိုးရှိပါတယ်2မျိုးကရင်ကောင်ပမာရှုပ်ထွေးစွာအကြည်တအယုဆိုးအောင်လှုပ်တတ်တဲ့အဖွဲ့အစည်းက2မျိုးပြကောင်ပမာဖြောင့်မှန်စွာကောင်းတဲ့ကိုယ်သာစု၍လှပတင့်တဲ့ထေဝခဏ်ညာချက်တည်းရှိအောင်လှတန်စားဆင်ပေးနိုင်တဲ့အဖွဲ့အစည်းကတစ်မျိုးအဲ့လို2မျိုးရှိတယ်လောကရင်ကောင်တဲ့ခြေသားမှာအများနဲ့ပေါင်းစုနေတတ်တော်လည်းပဲတအမျိုးအတွက်ခံယူချက်ဥဒဲခြင်းမရှိအမျိုးအပေါ်ချစ်တဲ့စိတ်လည်းမရှိနှစ်စည်းကမ်းမရှိအများအပေါ်မှာတစ္ဆာမရှိသုံးခွဲဝဲအတုံးချအနစ်နာခံဆွန့်လွတ်မှုမရှိဘယ်သူကမှမငဲ့ဘယ်သူတွေပါပဲဖြစ်ဖြစ်ဖြစ်ချင်ရာဖြစ်ဘယ်သူကမှမငဲ့အရှိအမျိုးအပေါ်ချစ်တဲ့စိတ်လည်းမရှိနှစ်စည်းကမ်းမရှိအများအပေါ်မှာတစ္ဆာမရှိသုံးခွဲဝဲအတုံးချအနစ်နာခံဆွန့်လွတ်မှုမရှိဘယ်သူကမှမငဲ့ဘယ်သူတွေပါပဲဖြစ်ဖြစ်ဖြစ်ချင်ရာဖြစ်ဘယ်သူကမှမငဲ့လေးတဘာဝအတိတ်တရားတွေမရှိဒါကြောင့်ရင်ကောင်ကိုဘယ်သူမှအယုံအကြည်မရှိကြပါရင်ကောင်ဒီအစိတ်တော့မရှိဘူးတော်တော်အစိတ်ထဲကြောက်ဖို့ကောင်းတာကစိတ်ကံတစ္ဆာလုံးဝမရှိခြင်းပါဒါကြောင့်ရင်ကောင်ကိုဘယ်သူရင်ကောင်ကိုဘယ်သူမှအယုံအကြည်မရှိပါဘူးရင်မနာခြင်းနဲ့ရင်နာစာမစားနဲ့ရင်နာစာစားရင်ယောဂဖြစ်စေတတ်တဲ့ဘိဗုဘဖြစ်စေတတ်တဲ့စသည်ဖြင့်သူတို့စိတ်ကံတစ္ဆာမရှိတာမြင်နေကြရတော့ရင်ကောင်ကိုဘယ်တော့မှအယုံအကြည်မရှိအဲ့ဒါမျိုးလိုပဲအချို့အချို့အဖွဲ့အစည်းဟာတစ်အမျိုးဘာသာသာသနာတွေခံယူခြင်းဥတည်ခြင်းမရှိနှစ်စည်းကမ်းမရှိအများအပေါ်တစ္ဆာမရှိသုံးခွဲဝဲသုံးချာနှစ်နာခံဆွန့်လွှတ်မှုမရှိလေးစဉ်းစားနိုင်ခြင်းချင်းချင်းချင်းတွဲတွဲချေဆန်းစဲဝေဖန်နိုင်တဲ့အသိပညာတရားမရှိရှားလိုက်ရလိုက်စားလိုက်ခုံလိုက်ရှားလိုက်ရလိုက်စားလိုက်ခုံလိုက်ခုနလူဘဝရလာသုံးခုတစ်ခုမှမရကိုကသူ့ကိုမယုံသူကကိုကိုမယုံကိုကသူ့ကိုတန်တရားစိတ်ကြီးနေကြည့်သူကလည်းကိုကိုတန်တရားစိတ်ကြီးနေကြည့်ကိုကသူ့ကိုစိတ်မချသူကလည်းကိုကိုစိတ်မချနှစ်ယောက်ထဲတောင်ပူလောင်ပြီးတော့နေရတဲ့ဘဝမျိုးဟာတကယ်ရင်ကောင်းပါမှာရှုပ်ထွေးစွာပူလောင်တဲ့ဘဝမျိုးပါဘာဒီပဲရှိရှိအေးချမ်းခြင်းလည်းမရှိပါဘူးပိဿုပ္ပံမစိအေးစင်နဲ့တရားဆောင်အားလည်းမရှိပိဿုပ္ပံမမသေးချာရင်နောင်ရေးဆိုတာလဲဘာမှစိအေးစရာမရတော့ပါအဲ့လိုပုဂ္ဂိုလ်မျိုးကိုဘယ်သူမှအာမခိုးကြမိသားစုကလည်းအာမခိုးလောကကလည်းအာမခိုးနိုင်ငံကလည်းအာမခိုးသာသနာကလည်းအာမခိုးပိုက်ဆံရှိကျင်တဲ့လောက်ရှိပါစေအာခိုးမခိုးတာပါအာပြားကောင်နေကြည်စမ်းပါတိရစ္ဆာန်ဆိုပြီးတော့အထင်သေးလို့မဖြစ်ပါသူတို့မှအကောင်များစွာစုပေါင်းပြီးတော့နေကြပါတယ်လောကအချို့သောလူတွေကနှစ်ယောက်တည်းတောင်တက်အောင်မနေတတ်ကြပါပြားကောင်များအကောင်များနဲ့ချီးပြီးတော့တက်အောင်နေတတ်ကြရတယ်သူတို့ဟာတက်အမျိုးအပေါ်မှာခံယူခြင်းဥတည်ခြင်းရှိတယ်အမျိုးကိုချစ်တယ်နှစ်ဇီကံရှိတယ်အများအပေါ်တစ္ဆာရှိတယ်သုံးခွဲဝဲအတုံးချအနစ်နာခံဆွန့်လွှတ်မှုရှိတယ်။လေးသဘာဝအတိတ်တရားတွေရှိတယ်။ပြောင်းကောင်းသည့်အစိတ်တော့ရှိတယ်။တော်တော်စီကံတစ္ဆာရှိလွန်းလို့ဖြောင့်မတ်လွန်းလို့အများရဲ့ယုံကြည်စိတ်ချမှုကိုခံယူကြရပါလေ။ပြားမွေးမြူရေးပြားမွေးမြူရေးဆိုတာပြောင်းကောင်းကိုယုံကြည်လွန်းလို့လူတွေဆောင်ရွက်ကြတဲ့လုပ်ငန်းကိစ္စပါ။ပြာကောင်ကဆုထားတဲ့ပြာရည်သာဆိုရင်တော့ဆေးဖဲဝင်တဲ့ယောဂပြောက်စေတဲ့အသက်ရှည်စေတဲ့ကြံမာစေတဲ့စိတ်ချလက်ချသုံးကြတယ်ပြာကောင်ကိုဆေးစရာလောက်တောင်ယုံကြတယ်ပြာကောင်ကဆုထားတဲ့ပြာရည်ကိုဆေးစရာဖော်ဆက်ထားတဲ့ဆေးဝါးလောက်ယုံကြည်စိတ်ချကြတယ်ဆိုတာသူရဲ့မှန်ကန်သောလမ်းကြောင်းကြောင့်ပါ သူတို့ဟာအမျိုးအတွက်ခံယူချက်ဥတည်ချက်ရှိတဲ့အမျိုးအပေါ်ချစ်တယ်တို့ဟာအများနေနေတာရေကောင်တယ်လို့အခုစားချင်မှအခုထရှာရင်တော့တို့တစ်မျိုးလုံးငတ်ကုန်လိမ့်မယ်ဒါကြောင့်တို့ကြိုတင်ရှာကြစုကြစို့ပြီးတော့တို့ကနာမည်ကောင်းရှိတယ်ဟောနာမည်ကောင်းကိုစောင့်ထိန်နေတယ်နော်ကြည့်တို့ကနာမည်ကောင်းရှိတယ်ပြားပဲပြားဆိုရင်ချိုမြင့်ကောင်းမြတ်တဲ့ပြားကြီးကိုသာစုမှဖြစ်မယ်ချောမြင်ကောင်းမြတ်တဲ့ပြားကြီးလိုချင်ရင်ရင်ကောင်းလေးလိုလမ်းလေးကအမိုက်ပုံနဲ့ရှောက်နာလို့တော့ရမှာမဟုတ်ဘူး။ပန်းပွင့်ရှိရသောပန်းဝိရီဆုံးမှရမယ်။သူရဲ့ချစ်ကျူးစရာကောင်းတဲ့အတ္တတရားလေးတွေ။အဲ့ဒါနဲ့ပန်းပွင့်ရှိရသောတဲ့မခိုးမကပ်အလုံးလုံးတဲ့။ညင်ညင်ညွတ်ညွတ်အလုံးလုံးတဲ့။ဘယ်ပြားကောင်းကမှနှုတ်ကတဖွားဖွားဒုတ်ကင်ခိုင်းနေရတာတကောင်မှမရှိ။ငါတကောင်နဲ့နေတာမဟုတ်ဘူးငါအများနဲ့နေတာငါလည်းပန်းဝီရေစုံမှငါလည်းအလုတ်လုံးမှအတိအတိကိုပိုင်ကိုစီအတိလေးတွေနဲ့ပန်းဝီရေစုံကြတဲ့စုံလာပြီးရင်အတ္တရေးကိုရှေ့တန်းမတင်ကြဘူး။အိုးငါရှာခဲ့တာငါစုပ်ယူခဲ့တာငါစားယုံပဲပေါ့မတမာစိတ်မထားပါဘူး။တကယ်လို့ပြောကောင်နေကိုရှာခဲ့တာကိုစားယုံပဲဆိုတဲ့အတ္တရေးကိုရှေ့တန်းတင်ကြရင်လောကမှာပြောင်းအောင်ဆိုတာပေါ်လာတော့မှာမဟုတ်ပါသူတို့သစ္စာရှိကြောင်ရှိတော်ကြောင်သာအများအပေါ်မှာသစ္စာရှိတော်ကြောင်သာအများကိုချစ်တော်ကြောင်သာမျက်နှုံးစရာပြောင်းအောင်ဆိုတာလက်ညှိုးထိုးစရာပေါ်လာရပါတယ်ဒါကြောင့်အုံရှိရာရောက်တဲ့တယ်အုံထက်ရောက်တော့လည်းပဲမရှာခဲ့တာငါပဲစားမနော်ဘယ်သူမှမထစ်နဲ့လို့ရှင်းမြောင်းတဲ့ပေါင်တိုင်းခတ်မထားကြပါမရှာတာမင်းတို့လည်းစားကြပေါ့ကွာမင်းတို့ရှာတာငါလည်းစားမှာပေါ့ကွာတို့ကတမိသားစုတဲ့အတူတူနေကြတာမဟုတ်ဘူးလားကွာအလုံးစုပေါင်းထားတယ်ပြီးတော့ခွဲဝေအသုံးချတယ်အမတန်ချစ်မြတ်လို့စရာကောင်းတယ်ဒါကြောင့်သူတို့ကိုအများကယုံကြည်ကြတာပေါ့တကယ်တော့ပြားကြီးအတုကိုပြားကောင်ကလှုပ်ထားမှာမဟုတ်ပဲပြားကောင်ဒီပြားကြီးအစ်စ်ကိုသာထုတ်လုပ်ပါတယ်ပြားကြီးအတုကိုဘယ်တော့မှမလုပ်ဘယ်ပြားကောင်ကမှသစ္စာမဖောက်ပြားရည်အတုကိုမတမာတဲ့လူတွေကသာလုတ်တတ်တာပါပြားကောင်ကမလုတ်တတ်ပါဘူးအဲ့ဒါကြောင့်အများရဲ့ယုံကြည်စိတ်ချမှုခံရတယ်အဲ့ဒါမျိုးလို့ပေါ့တဲ့ယခုလိုစာရိတ္တဇွန်လောင်းအသင်းတဘာတော်မတို့လိုမေတ္တာတရားနဲ့ပေါင်းဆက်တဲ့အဖွဲ့အစည်းတွေကြတော့ပြားကောင်ပမာဖြောက်မှန်စွာကောင်းတာကိုစုပြီးတော့အလတ်ဆင်ပေးတဲ့အဖွဲ့၁အမျိုးဘာသာသာသနာအတွက်ခံယူချက်ဥတည်ချက်ရှိတဲ့အမျိုးကိုချစ်တဲ့သာသနာကိုချစ်တဲ့နှစ်ဇီကံရှိတဲ့အများအပေါ်မှာတစ္ဆာရှိတဲ့သုံးခွဲဝေအသုံးချအနစ်နာခံဆွန့်လွှတ်မှုရှိတဲ့လေးစဉ်းစားနိုင်ချင်းချင်းချင်းချင်းတွဲတွဲချက်ဆန်းစဲဝေဖန်နိုင်တဲ့အသိပညာတရားရှိတဲ့မေတ္တာလန်းစဉ်၄ချက်ပြည့်စုံတယ်အဲ့ဒီပုဂ္ဂိုလ်များဟာဉာဏ်ရှိတော့စဉ်းစားတာပေါ့တို့ဟာပိုက်ဆံရှိုံနဲ့မချမ်းသာတည်ဘူးနော်ပစ္စည်းရှိုံနဲ့မချမ်းသာတည်ဘူးလူတွေကတော့ပြောကြတာပေါ့လေပစ္စည်းရှိရင်ချမ်းသာမှာပိုက်ဆံပေါ်ရင်ချမ်းသာမှာတရားကတော့ဒါဟာရှိတာပါချမ်းသာတာမဟုတ်ပါဘူးရှိတယ်နဲ့ချမ်းသာတာကတခြားစီပါရှိတယ်လို့ပြောခြင်းပြောပါချမ်းသာတယ်လို့မပြောပါနဲ့ဦးပိုက်ဆံကျွယ်ွားတယ်ပစ္စည်းကျွယ်ွားတယ်လို့ပြောခြင်းပြောပါချမ်းသာတယ်လို့တော့လောကြည်ပြီးမပြောပါနဲ့ဦးချမ်းသာဖို့တဆင့်တက်စရာကြာမသေးတယ်လူချမ်းသာရဲ့အနှစ်ချုပ်သည့်စိတ်တန့်ခြင်းစင်ကြယ်မှုသာပဓာနာဖြစ်ပါတယ်။စိတ်တန့်ခြင်းနဲ့စက်ထက်ဝစိတ်ကိုထက်ရှင်းနိုင်မှလူချမ်းသာပေါ်လာမှာဖြစ်ပါတယ်။ရုပ်ဝတ္ထုပစ္စည်းထုံကြီးတွေကိုပုံပြယုံနဲ့လူချမ်းသာသည်ပေါ်လာလိမ့်မည်မဟုတ်ပါ။ဒါကြောင့်ဉာဏ်ရှိသူကစဉ်းစားရကြ။တို့ပိုက်ဆံပေါ်ယုံနဲ့မချမ်းသာသေးဘူးနော်။ပစ္စည်းရှိယုံနဲ့လည်းချမ်းသာမှမဟုတ်သေးဘူးနော်။တရားပြရည်ကိုပါစုဆောင်းနိုင်မှတို့ဘုရားချမ်းသာမှတို့လက်လာမိတယ်လို့လေတရားပြရည်လေးတွေနဲ့အလှတန်းစားဆင်ပေးနိုင်မှတို့တာဝန်ကြီးမှတို့ရဲ့ဘဝသမိုင်းတာဝန်ကြီးပွန်မှအဲ့လိုဆိုရင်ခုနပြကုန်များနာမည်ကောင်းကိုစောင့်ထိန်တယ်လို့ပေါ့တို့လည်းနာမည်ကောင်းရှိတဲ့ပုဂ္ဂိုလ်တွေဆိုတော့တရားပြရည်စုမှဖြစ်မဲ့တရားပြရည်လိုခြင်းရင်ရင်ကောင်းများလိုလမ်းပေးကအမိုက်ပုံနဲ့ကြုံရရှောင်းနားလို့တော့ရမှာမဟုတ်ဘူးဗုဒ္ဓဓမ္မပန်ကလို့ဆိုတဲ့ပန်းသုံးပွင့်ထန်ချင်းကပ်ပြီးတော့ပန်းဝေရီစုပ်မှတ်တာရင်တို့လိုချင်တဲ့ဒါနသီလသမထဝိပဿနာဆိုတဲ့ပြားရည်တွေရမှာညာလေးရှင့်သွားတယ်ဗုဒ္ဓံတရဏံကိစ္ဆာမိဓမ္မံတရဏံကိစ္ဆာမိသံဃံတရဏံကိစ္ဆာမိအမှန်တော့ပန်းဝေရီစုပ်ကြတာဗျ အမတ်တမဲဆိုတော့ဘာမှမထူးပါဘူးတတ္တပညာနဲ့အာယုံပြုလိုက်တဲ့အခါမှာအဲ့ဒါပန်းဝေးကြီးစုတ်တာတပိတော်တပိတော်မတို့ရှားပွေးတဲ့ပစ္စည်းဥစ္စာပိုက်ဆံတွေအစိတ်တည်းဖြစ်အောင်တပိတော်တို့မလုပ်ပါဘူးဗျာ၆ကကြည့်လည်းမလုပ်ပါဘူးခင်ဗျာဒါနပြားရည်လေးတွေထုတ်လုပ်လို့တိလာပြားရည်လေးတွေဖော်ထုတ်လို့မေတ္တာစတဲ့တမာရီပြားရည်လေးတွေရအောင်ယူလို့ဝိပဿနာပြားရည်လေးတွေပါထုတ်လုပ်ပြီးတော့စူပြေလန်းဆိုင်အေးမြတ်ဒီငင်းရင်ကျဲစွာနဲ့ကိုဟာကိုလည်းတရားပြားရည်လေးတွေနဲ့အလှဆင်လို့မိမိသူတို့ဘာလောကသာသနာနဲ့တရားပြားရည်လေးတွေနဲ့အလှဆင်ပြီးတော့စူပြေအေးချမ်းစွာတပည့်တော်တို့အသုံးချကြမှာပါဗျာအချိန်နဲ့အာဖြုံးတိမှုမှန်တယ်ဗျာတပည့်တော်မတို့အကုန်ထိမ့်ချုပ်ပြီးတော့အချိန်ကိုလည်းသုံးမယ်တင်အားတွေကိုလည်းသုံးမယ်ပစ္စည်းတွေကိုလည်းတရားအမြတ်ကြံအောင်သုံးမယ်လို့တရားဆောင်အားလေးတွေနဲ့ယူနိုင်အောင်ခြေရနာသုံးပါပန်းသုံးပွင့်ထန်ချင်းကပ်ပြီးတော့ပန်းဝေးကြီးစုပ်ကြတာဗျပန်းဝေးကြီးစုပ်တော့ညံမျက်လုံးလေးတွေပေါ်လာတော့ဇာဝတ်နေရေးစီပွားရေးလူမှုရေးလှုပ်တရားတော့အကုန်လုံးတရားအလုပ်ဖြစ်သွားတယ်ပစ္စည်းမှန်တမ်းဒါနထုတ်ကြီးတွေဖြစ်သွားတယ်တိရထုတ်ကြီးတွေဖြစ်သွားတယ်တမာရီထုတ်ကြီးတွေဖြစ်သွားတယ်ဝိပဿနာထုတ်ကြီးတွေဖြစ်သွားတယ်အဲ့လိုတရားပြရည်လိုချင်တော့ဘာလို့လဲဆိုတော့ချိန်သေးနဲ့လက်တန်းတတိပညာကလူဘဝချိန်သေးလို့ခေါ်တယ်တရားလိုချင်ပိုက်ဆံမတောင်းပါဘူးအာချင်းကိုမတောင်းပါဘူးစိတ်ကောင်းတောင်းနဲ့အထူးအားဖြင့်ဆက်သွယ်ရည်လိုတယ်သုတ္တဆက်သွယ်ရည်အကောင်းမှတာလတ္တာဆိုတဲ့ဆက်သွယ်ရည်ပေါ်လာလိမ့်မယ်တတ္တာဆိုတဲ့ဆက်သွယ်ရည်ပေါ်လာမှတာလည်းစိတ်ကောင်းလေးတွေပေါ်ပေါ်လာလို့တရားဆိုတာလက်ခံနိုင်လိမ့်မယ်ဒါကြောင့်ချိန်သေးဆိုတာတတိနဲ့ပညာကိုပြောတာလတ္တံဆိုရကတတ္တံနေဝရိယနှစ်ပါးကိုပြောတာတတိဆိုရလဲလူဘဝချိန်သည်သူကကလေးထိန်းတဲ့တရားတဲ့ဗျပုထုဇဉ်စိတ်ဆိုတာကိလေသာတဲ့နေရတာဂျာလာပြီပဲဗျတရားအလုံးလုံနိုင်တဲ့အခက်အတန်လေးခဏလေးတာကိလေသာလေးထဲကယုံလို့ဖြစ်တာအဝိဇ္ဇာတဏဥစည်းတဲ့ကိလေသာလက်ထမနေရတဲ့စိတ်ကလေးဆိုတာကလေးကလားဆန်းတယ်တို့မှာစဉ်းစားနိုင်ချင်ဖို့အချိန်မလဲမရဘူးစွန့်အားထုတ်လို့ဘောလဲမစွန့်နိုင်ဘူးမောင်တဲ့ရောက်နေတာမောင်တဲ့ရောက်တဲ့စိတ်ဆိုတာကလေးကလာသိဆန်တာပဲအခုပဲကောင်းချင်းကောင်းအခုပဲဆိုးချင်းဆိုးအခုပဲလုံမဲ့ပြောအခုပဲမလုံပဲလုံချင်းလုံကိုတယောက်တည်းတောင်အစင်မပြေအဲ့ဒီကလေးကလာဆန်တဲ့စိတ်ကလေးကိုထိမ့်ပေးတာတကယ်တော့ကလေးထိမ့်တရားကတတိလို့ခေါ်တယ်ကိုယ့်အင်းကအရွယ်မရောက်သေးတဲ့ကလေးလေးတွေဆိုတာမိဘတို့အုတ်ထိန်သူတို့ကလေးထိန်ဆိုတာရှိရတယ်ကလေးတိုင်းမရှိဘဲနဲ့ပြစ်ထားတဲ့ကလေးဟာပြည့်စည်မှာပဲဒါလို့လို့ပေါ့ကိုယ်စိတ်ကလေးကိုများလွှတ်ပြီးတော့ဒီတန်းမြတ်မှာထားလိုက်ပါနဲ့တကယ်ကလေးကလားဆန်နဲ့ပြည့်စည်မယ်လောဘဒေါသမောဟတွေထောင်ထုနှိမ့်ဆက်တဲ့မြတ်ခံရမယ်အပေါ်သွားရင်လည်းအောက်ရောက်သွားမယ်ဒါကြောင့်ကလေးကလားဆန်တဲ့ဟောဒီစိတ်ကလေးကိုထိမ့်ပေးတဲ့ကလေးထိမ့်ဆိုတာကတတိတရားပါဟဲ့စိတ်ကလေးဘယ်သွားမလို့တော့ဟောဘက်ကအာယုန်နေပြမသွားနဲ့မသွားနဲ့မသွားနဲ့အကျိုးမရှိဘူးဟဲ့စိတ်ကလေးပဲသွားမလို့တော့ဟောနာကအာယုံနေကြဟဲ့ဒီအချင်းမသွားနိုင်အောင်ဟဲ့ဒီမှာအရေးကြီးတဲ့အလုပ်လုပ်နေတယ်အဲ့လိုစသဖြင့်ကလေးထိန်သလိုပဲဒီတတိကိုလည်းဒီစိတ်ကလေးကိုလည်းတတိနဲ့ထိန်ပေးရပါဒါကြောင့်တတိကိုအာယုံထိန်တဲ့ကရိယာတဲ့စိတ်ထိန်တဲ့ကရိယာတဲ့အချင်းထိန်တဲ့ကရိယာတဲ့သာသနာမှာနံပါတ်1တောင်းတဲ့တရားတခါပညာလဲချိန်သီးလို့ခေါ်ပါတယ်သူကတက်ခွဲပေးတယ်ရလတ်တွေဖော်ထုတ်ပေးတယ်လောက်ခပေးတယ်ဗျာလောက်ခဆိုတာဆိုကြပါကြဗျာဓမင်းဆိုင်သွားဓမင်းစားကြဓမင်းစားပြီးတော့ဆိုင်ရှင်ကိုမေးတယ်ဘယ်လောက်ကြတယ်လဲခင်ဗျာဘဏ္ဍာကြပါတယ်ခင်ဗျာရော့ဗျာဓမင်းဖို့ပေးထားခဲ့ဒါမျိုးလို့ပေါ့ပညာချိန်သည်ရှိသူရဲ့ဘဝရလတ်တိတ်ပြီးတော့အားရဖို့ကောင်းဟောဆိုကြပါဆိုကြမိသားစုတွေဝိုင်းပွဲဓမင်းစားကြဓမင်းစားပြီးတော့ပညာကတွက်ချက်ပြီးတော့ပေးတယ်ဗျာအာခမရတို့စားတဲ့ဓမင်းနဲ့ဟင်းနေတော့ကုံသွားပြီဗျဒါပေမဲ့ဒါနတလောက်ကျန်ခဲ့တယ်ခင်ဗျမိသားစုအချင်းချင်းကြွေးလိုက်လို့စေရနာထားလို့ဒါနတလောက်ကျန်ပါတယ်ခင်ဗျတိလရေဝေယဝိစာတိလောက်တော့ကျန်ခဲ့တယ်ခင်ဗျတတိနေဝရိယတွဲလို့သမာဓိကတလောက်ကျန်ပါတယ်ခင်ဗျမေတ္တာလေးပွားစားလို့မေတ္တာသမာဓိတလောက်တော့ကျန်တယ်ခင်ဗျတိတတဲ့စိတ်နဲ့တိစရာဟင်းဒီဟင်းရွက်ကလေးတွေဆံလေးတွေဓမင်းလေးတွေတတိညာမပြရှုမှတ်ပြီးတော့ကုံဆုံးမှုလေးတွေကိုကြည့်ပြီးတော့စားတဲ့တောက်တတဲ့အတွက်ဝိပဿနာကဘယ်လောက်ကျန်ပါတယ်ခင်ဗျာပညာကတက်ခွဲ့ပြီးတော့ကိုယ့်ရဲ့အလုတ်ကိစ္စတစ်ခုပြီးတဲ့ပြီးတဲ့လောက်ခါလေးတွေပြေးသွားတယ်ကြာအဲ့ဒါကိုပဲတရားခေါ်တာပညာလွတ်တဲ့ပုဂ္ဂိုလ်များမတရားပဲပါသွားတယ်ဗျသမင်းစားတဲ့စားပြီးခုံးသွားပြန်ရောအားငယ်တယ် သာပ္ပဇာဇာတော့ဇာတိဇာတော့ပြီးကုံမြာရောစိတ်ထဲမှာအာရောဆိုအကုံမဲ့ပြနိုင်တယ်။ပညာကအကုံထဲကအယဇယင်းကိုသူထုတ်ပြီးတော့ပေးပါတယ်။အမားထုတ်ကြီးတွေကိုအပိုင်တရားနဲ့လဲလှယ်ပေးတယ်။စွန့်အားကိုယူပေးတယ်။တခါတတ္တနဲ့ဝိရိယကချိန်သီးလက်တံတတိပညာချိန်သီးနဲ့တွဲလာတဲ့တတ္တနဲ့ဝိရိယကလူဘဝလက်တံတတ္တကခုနအစ္ဆတဆက်တွေ့ရေးရဲစစ်ကောင်းထုတ်လို့ရေးရဲတာဝန်ယူတယ်။ဝိရိယကအာထုတ်တယ်အဲ့ဒီကိုဘေးထုတ်မပြစ်ဘူးအတွင်းထုတ်ယူထားလိုက်ဓမ္မချက်တာသူနိဗ္ဗာန်ရောက်ကြောင်းပဲဆေးရောင်တာသူနိဗ္ဗာန်ရောက်ကြောင်းပဲလမ်းသွားတာနိဗ္ဗာန်ရောက်ကြောင်းပဲသာသနာ့ရင်းမှာလူတယောက်ဖြစ်ရတာဘယ်ဟာအလကဘယ်ဟာမှအလကမပြုတတိပညာချင်းတိတာတတ်လိုက်တော့အားဒီဟာအကုန်လုံးအတွင်းထုတ်ယူထားလိုက်အပြင်နဲ့ထုတ်ပြလိုက်တဲ့ပုဂ္ဂိုလ်တော့အားငယ်ကြမှာပေါ့အဲ့လိုဆိုရင်ခုသာသနာနဲ့တွဲကြုံပြီးတော့နေကြတော့မေတ္တာဆောင်အားဒီကြောင့်မေတ္တာပေါင်းစုရွှေရတုဆောင်အားဒီကြောင့်ကိုမလည်းတရားဆောင်အားဒီရလိုက်တာသာသနာအတွက်လည်းအကျိုးများလိုက်တာအမျိုးသားသာသာသနာအတွက်လည်းမှတ်တမ်းကြီးစိုက်ထူလို့တရားဆောင်အားဖြင့်အများကြီးရကြပြီပေါ့ဒါလေးလည်းလိုက်ဆိုကြရင်ကောင်းပမာရှုပ်ထွေးစွာကောင်းတာမစုကခုရောနှောင်ပါဦးလောင်ပါချမ်းသာဆုံးရှုံးရပြာကောင်းပမာဖြောက်မှန်စွာကောင်းတာစုထားမှာခုရောနှောင်ပါအေးမြတ်ကချမ်းသာရနိုင်ကြသတ္တိပညာချိန်သီးမှာကောင်းစွာတတ်ထားမှာလောလတ္တတာလက်တံမှာမှန်စွာလည်းပတ်ကြလူဤစွာအမြတ်တရားစိတ်ထားကောင်းမှရနိုင်ကြမေတ္တာပေါင်းစုရွှေရတုအောင်စုတို့ရဲ့ချမ်းသာရာဒါကြောင့်ဘဟုဟိမြတ်ပြည့်လတိတလင်ဖြစ်ပေသောပုံဉ္ဇကောင်းမှုစွာအမြတ်တရားကိုပတဝတိမေတ္တာပေါင်းစုရွှေရတုကြောင့်အောင်စုတို့ကကောင်းစွာမသွေတိုးပွားစေတတ်ပါပေသတည်းကဲတဏှာဤပြည်ပါပြီဗျဒီတို့လည်းမေတ္တာပေါင်းစုရွှေရတုတရားကြားနာကြတဲ့ဓမ္မသဗ္ဗနာမင်္ဂလာနှင့်ကောင်းမှုဆောင်အမြတ်တရားတွေကြောင့်သေးရအပုခတဲ့လွင်ရင်းကြွေကောင်းကျိုးချမ်းသာများကြီးပွားတိုတဲ့ပြည့်စုံကြပြည်လျင်ကြမ်းကြမ်းမှမှချမ်းချမ်းသာသာပျော်ပျော်ရွှင်ရွှင်အားကိုးစေကောင်းမှုကိုယ်ပိုင်တရားတွေတိုးပွားအောင်ကြိုးစားနယ်ရကြလေအပူအလွန်ပေါ်လှတဲ့လူလောကကြီးထဲမှာတရားစွမ်းအပြင်တပဝလုံးတည်ငြိမ်ရင်ကျေအေးချမ်းပျော်ရွှင်စွာနေနိုင်ကြပြည်လျင်ဆေယုခတိန်လွင်ရင်းရဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုလွယ်ကူသောအခြင်းလေမြတ်သောအတိညာဉ်ဖြင့်အရဟတဘောကိုမျက်မှောက်ပြုလွယ်ရလွယ်သည်